ရန်ကုန်မြို့တော်စီပင်သာရေးရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်မဲ့ကိုယ်စားလှယ်လောင်းတွေအနေနဲ့ဒီကနေ့ကစပြီးတလားတီတီတရဝင်းမဲဆွဲစီရင်ဝင်ရတာမို့စတင်မဲဆွဲနေကြပါပြီ။ဒီရွေးကောက်ပွဲအပေါ်ပြည်သူအများရဲ့စိတ်ဝင်စားမှုကဘယ်လိုရှိပါသလဲ။လိလာဆောင်ကြည့်သူတွေကရောဘာတွေထောက်ပြပြောဆိုနေကြသလဲဆိုတော့ကိုကောင်းဆန်ဟင်းကအပြည့်အစုံပြောပြပေးပါမယ်ရှင်။
ဒီကနေ့ကစပြီးမတ်လ30ရက်နေ့အထိတလားကြာမဲဆွဲစီယံခွင့်ပေးထားတဲ့ရန်ကုန်မြို့တော်စီမင်သာရေးရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်မဲ့ကိုယ်စားလှယ်လောင်းတွေတဲကလှိုင်းတရာမြို့နယ်ကနေဝင်ရောက်ရှင်ပြိုင်မဲ့ဥလိုက်မင်းကတော့စတင်မဲဆွဲနေပြီလို့အခုလို့ပြောပါရတယ်
။ကျွန်တော်တို့တော်တော်ဆင်းတယ်ပြည်သူတွေနဲ့ကျွန်တော်တို့ရဲ့ပန်ဖလက်ကိုပေးတယ်ပန်ဖလက်လေးတွေဝေတယ်ကျွန်တော်တို့ရဲ့ဖွဲ့စည်းနဲ့ကျွန်တော်ဝင်ပြိုင်တဲ့နေရာလေးတွေပြောပြတယ်သူတို့အနေနဲ့ကလည်းဒါလက်ရှိလက်ခံတဲ့အနေထားမှလည်းရှိတယ်ပေါ့နော်
မတ်လ31ရက်နေ့ကျရင်ရန်ကုန်တိုင်းအတွင်းမြို့နယ်33မြို့နယ်မှာကျင်းပမယ်ရွေးကောက်ပွဲတွေမှာရန်ကုန်မြို့တော်စီမင်သာရေးကော်မတီဝင်6ဦးမြို့နယ်အသီးသီးကစီမင်သာရေးကော်မတီတွေအတွက်တမြို့နယ်ကို3ဦးနှုံးနဲ့စုစုပေါင်း9ဦးကိုတက်ဆိုင်ရာရန်ကုန်မြို့တော်သူမြို့တော်သားတွေကမဲပေးရွေးချယ်ကြရမှာဖြစ်ပါတယ်။လှိုင်းတရာမြို့နယ်ကပြည်သူတဦးဖြစ်တဲ့ဦးတန်းထီအောင်ကတော့အခုရန်ကုန်စီမင်ရွေးကောက်ပွဲကနေအပြောင်းလဲဖြစ်လာဖို့တိတ်မမျော်လင့်တယ်လို့အများစုဝင်စားမှုလည်းတိတ်မရှိဘူးလို့ပြောပါတယ်
။ဘာမလုပ်နိုင်ဘူး။ဘာလို့လဲ။လည်းမလုပ်နိုင်ဘူး။သူကကွန်ထရိုးဘလောက်ကောင်းကောင်းမပေးနိုင်ဘူး။ဒီကအာယုံကြည်မှုကင်းမဲ့ပေါ့နော်
။လေးလာစောင့်ကြည့်သူတွေကတော့ပြည်သူလူထုအနေနဲ့နေတဲ့လူဝသွားလာနေထိုင်လောက်ကင်ရတဲ့အခြေအနေတွေနဲ့တရိုက်သက်ဆိုင်နေတဲ့စီပင်ဌာနကိုစိတ်ကြိုက်ရွေးချယ်ပြီးမြို့နေပြည်သူတွေရဲ့အကျိုးစီးပွားကိုဆောင်ရွက်ပေးနိုင်တဲ့ကိုယ်စားလှယ်လောင်းတွေထပ်ပေါ်လာနိုင်မှုပြည်သူတွေကိုယ်တိုင်ပါဝင်မဲပေးတဲ့လို့ထောက်ပြပြောဆိုကြပါတယ်ဒီမိုကရေစီဖွံ့ဖြိုးတိုးတက်လှုပ်ရှားဆောင်ရွက်မှုကော်မတီဝင်တယောက်ဖြစ်တဲ့မတ်တင်စာရှင်လိုက်ကအခုလိုတိုက်တွန်းပါတယ်
ဒီကော်မတီဝင်တွေရဲ့တုံ့ပြန်ချက်တွေနေ့စဉ်နဲ့အညာသူရဲ့ဆောင်ရွက်ချက်တွေကသွားတော့ကိုဒါတိုက်ရိုက်ကြည့်ရောက်တဲ့နေ့စဉ်နဲ့အညာကောင်ခံစားနေရတာဖြစ်တယ်။ကောင်အင်ချီမှာဒီအမိုက်တွေဒီကြီးကြီးရောဒီကြီးကြီးလာမကောင်းတဲ့ကိစ္စတွေ၊ဒီကိစ္စတွေဒါတွေကကောင်းတဲ့ဆိုင်ရင်းနေ့စဉ်ဘဝမှာတော့သူတို့ကတော့လဲပေးလိုက်တာဒီမိုကရေစီသွားတော့ကိုယ်တိုင်ကလည်းဒီမိုကရေစီအရာဒီတယောက်ရဲ့တာဝန်ဝတ္တရားကိုသွားကြည့်ပြလိုက်ချင်းဖြစ်တယ်။သူတို့တယောက်ရဲ့ဒီတာဝန်ဝတ္တရားအရာကိုနေ့စဉ်သက်ရောက်မှုရှိနေတဲ့အရာကိုကိုကဝီးဆုံးဖြတ်လိုက်ချင်းဖြစ်တယ်ဒီတော့ကြောင့်မလို့ဖြစ်ကတော့ကျွန်တော်နေ့စဉ်အိတ်ကတ်တင်းနဲ့ဆိုင်ကျွန်တော်နေ့စဉ်အိတ်ကတ်ကနေထွက်နေတဲ့ပတ်စံကြီးအကောင်းဆုံးစီမံခန့်ခွဲမှုကိုကျွန်တော်သက်ရောက်မှုရှိလာအောင်တကယ်လို့ဖြောက်တဲ့စီမံခန့်ခွဲမှုတွေဖြစ်လာအောင်ဆောင်ရည်ပေးတယ်ဟုတ်လားဒါဆိုရင်အင်းပေါ့
ရွေးကောက်ခံရတဲ့မြို့တော်စီမံကော်မတီဝင်6ဦးနဲ့တိုင်းအစိုးရကခန့်ထားတဲ့မြို့တော်ဝင်အပါအဝင်လက်ရှိကော်မတီဝင်5ဦးပူးပေါင်းပြီးချန်ရှိတဲ့တက်တန်း2နှစ်တာအတွက်တာဝန်ထမ်းဆောင်ကြရမှာပါဥပဒေအရထူးခြားချက်တစ်ခုကတော့ရွေးကောက်ခံ6ဦးတက်ကတူကိုဒုတိယမြို့တော်ဝင်အဖြစ်ကော်မတီဝင်တွေအားလုံးကလှုပ်ဝဲမဲ့ပေးရွေးချယ်ကြမှာဖြစ်ပါတယ်။လာမယ့်ဧပြီလအတွင်းမှာစတင်အသက်ဝင်လာမယ့်စီပင်ကော်မတီအသစ်တွေအနေနဲ့နောက်နှစ်နှစ်တာကာလအတွင်းရန်ကုန်မြို့ကြီးပြောင်းလဲသွားအောင်လူထုအတွက်စီပင်ဖြစ်လာအောင်ဘလောက်စွမ်းဆောင်နိုင်ကြပါမလဲ။ရန်ကုန်သူရန်ကုန်သားတွေအားလုံးကစောင့်ကြည့်အကဲဖြတ်နေကြမှာပဲဖြစ်ပါတယ်ခင်ဗျာ။